မြန်မာနိုင်ငံမှာအနည်းဆုံးသတင်းသမား62ဦးဖမ်းဆီးခံခဲ့ရပြီးအခုအချိန်ထိဆက်လက်ထိန်းသိမ်းခံရသူ56ဦးရှိနေသေးတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဖင်ဒူဂျာရက်ကမနေ့ကပြောဆိုလိုက်ပါတယ်
From Myanmar, the UN country team says that today remains very concerned over continued efforts to undermine the freedom of expression and the freedom of the press through systematic imposition of restrictive policies and practices.
ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်တာဖြစ်ပါတယ်ပြေခဲ့တဲ့မေလ12ရက်နေ့ကဆိုရင်သတင်းသမားတဦးကို1003နှစ်ချမှတ်ခဲ့ပြီးဂျွန်လ2ရက်နေ့ကလည်းသတင်းသမားနှစ်ဦးကို1002နှစ်ချမှတ်ခဲ့ပါတယ်ကျွန်တော်တို့ရဲ့မြန်မာနိုင်ငံကမိတ်ဆွေတွေကသတင်းသမားတွေအပါအဝင်မတရားဖမ်းဆီးခံရသူအလုံးကိုပြန်လွှတ်ပေးဖို့စစ်အာဏာသိမ်းဗိုလ်ချုပ်တွေကိုတောင်းဆိုခဲ့ကြပါတယ်လို့လည်းသူကပြောပါတယ်လွတ်လပ်စွာပြောဆိုခွင့်ဟာဒီမိုကရေစီရဲ့အုံမြစ်ဖြစ်တဲ့အတွက်ကာကွယ်ရမယ်လို့လည်းသူတို့ကအလေးနဲ့ထားတောင်းဆိုနေကြပါတယ်လို့လည်းပြောဆိုလိုက်ပါတယ်ခင်ဗျာ